ဒေါ်နှစ်စုကြည်တာဝန်ယူလာတဲ့ဝန်ကြီးဌာန၄ခုတည်းကနှစ်ခုဖြစ်တဲ့ပညာရေးနဲ့လက်စစ်စွမ်းအင်ဝန်ကြီးဌာနတွေဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်။ဒါအပြင်ပြည်ထောင်စုရှိနေချုပ်ဖြစ်ဘိုးချုပ်ဟောင်းတူဖြစ်သူဒုတိယရှိနေချုပ်ဟောင်းဦးထွန်းတို့ဦးနဲ့စင်းစစ်ချုပ်ဖြစ်စီဝိုင်းတက္ကသိုလ်ဗမောက်ကချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လဲပြည်ထောင်စုလွှတ်တော်မှဒီနေ့အတည်ပြုပါတယ်။ပညာရေးဝန်ကြီးဖြစ်လာတဲ့ဒေါက်တာမျိုးသိန်းကြီးဟာပညာရေးလောကသားတွေကြားမှာရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေကြားမှာပါအငင်းပွားစရာပုဂ္ဂိုလ်တူဖြစ်ပါတယ်။အထူးသဖြင့်တော့သမရဦးသိန်းစင်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးဝင်ဆိုင်ဆွေးနွေးပွဲတွေမှာကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတွေဖြစ်ပါတယ်။ဒါကြောင့်ပညာရေးဒီပြည်ပြင်ပြောင်းလဲရေးမှာကျောင်းသားတွေနဲ့အခြားပညာရှင်တွေနဲ့အဆင်ပြေပြေဆောင်ရွက်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရှိနေချုပ်ဖြစ်လာတဲ့ဦးထွန်းထွန်းဦးကလည်းပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒုတိယရှိနေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာစစ်တပ်မှာဗိုလ်ချုပ်ရာထူးအထိတာဝန်ထမ်းခဲ့သလိုစစ်ဥပဒေချုပ်အဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။